မြန်မာနိုင်ငံမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်ဖို့အတွက်မျိုးသမီးတွေပုံမပါဝင်ခွင့်နဲ့တမယိုးကြနီးလန်းတွေကနေဖောက်ထွက်ဖို့လိုအပ်နေပြီလို့အမျိုးသမီးရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်တဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။ဒီကနေ့ကြောက်တဲ့ PP ဆိုင်ရာငြိမ်းချမ်းရေးနေ့မှာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဥဆောင်ပြီးငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးစကားဝိုင်းကိုအွန်လိုင်းကနေကျင်းပရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မှုရရှိနိုင်မဲ့နီးလန်းတွေကိုထည့်သွင်းဆွေးနွေးခဲ့တာပါ။2018ခုနှစ်မှာကျင်းပတဲ့21ရာစုပင်လုံတတိယအစည်းအဝေးကကြားမဒန်းတူညီမရေးမူဝါဒချမှတ်ဖို့နဲ့ကဏ္ဍအသီးသီးမှာအမျိုးသမီးအနည်းဆုံး30ရာခိုင်နှုန်းပါဝင်ရေးကိုအားပေးဖို့သဘောတူထားပေမဲ့လက်တွေ့မှာအကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်နေကြောင်းထောက်ပြဆွေးနွေးကြပါတယ်။ငင်းကြဲဖြစ်စဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပုံမပါဝင်ဖို့ဆိုရင်သက်ဆိုင်ရာအစုအဖွဲ့တွေကတမယိုးကြအတိုင်းဆောင်ရွက်လို့မရနိုင်ကြောင်းကို KNU ကရင်အမျိုးသားအစည်းအရုံးရဲ့နိုင်ငံရေးအကြံပေးဖြစ်သူနော်မေဦးကအခုလိုပြောဆိုပါတယ
်။အဖွဲ့အစည်းတစ်ခုစီရဲ့တည်ဆောက်ထားတဲ့အတိုင်းပဲဆိုရင်တမယိုးကြတွေးခေါ်ထုံနှန်းစင်လာတဲ့အတိုင်းတည်ဆောက်ထားတဲ့အဖွဲ့အစည်းမှာချက်ချင်းဆို300ရာခိုင်နှုန်းကိုကျွန်တော်တို့ဘယ်လိုထက်မလဲ။အဖွဲ့အစည်းကိုရိုက်ချိုးပြီးတော့တခါလဲဖျက်ဆီးပြီးတော့ကျမတို့လုပ်ဖို့ဆိုရင်လည်းလက်တွေ့ရလည်းမဖြစ်နိုင်ဘူးဆိုတော့ကျမတို့စဉ်းစားရတယ်တမျိုးစဉ်းစားရအောင်အင်္ဂလိပ်ဆိုကျမတို့ creative ပေါ့နော်နည်းနည်းဖွင့်ပြီးတော့တီထွင်ကြံဆိုက်ပြီးတော့ကျမတို့စဉ်းစားရအောင်အဓိကကကျမတို့တကယ်ပဲအနှစ်သာရှိရှေ့တိုးနိုင်ဖို့အတွက်ပဲဖြစ်တယ်ဟိုအမျိုးသမီးအဖွဲ့အစည်းအသီးသီးအစဉ်အလာနဲ့လုပ်ခဲ့ပြီးသားပဲဖြစ်တယ်ဒါဘူအတိအမှတ်ပြုနိုင်ဖို့တတိပဲလိုတယ်တိမှတ်ပြုနိုင်ဖို့အရေးချင်းပဲလိုတယ်
27ရာစုပင်လုံအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဘိုကွန်တီဝင်မီဆူးပွင့်ကနိုင်ငံရေးခေါင်းဆောင်တွေအနေနဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့လိုကြောင်းလည်းဆွေးနွေးပါတယ်။အဲ
သဘောတူညီချက်တော့ရှိထားပြီသဘောတူညီချက်ကတသက်ပဲဆိုတာမျိုးမဟုတ်ပဲနဲ့ဒါတွေကအခုကလေးကစပြီးပြင်ဆင်ရမယ်ဆိုတော့နားလည်မှုပေါ့နော်ဒီလိုပြင်ဆင်ထားခြင်းအားဖြင့်အနာဂတ်မှာအမျိုးသမီးတွေဟိုပစ္စုပန်မှာလက်တွေ့အမျိုးသမီးတွေပါဝင်လာနိုင်တဲ့လမ်းကြောင်းတွေပိုပွင့်လာပြီးတော့မှအဲဒီမတူညီတဲ့အမြင်တွေနဲ့မတူညီတဲ့အတွေ့အကြုံတွေမတူညီတဲ့ခံစားမှုတွေအဲ့ဒါတွေအားလုံးပေါင်းစုံပြီးတော့မှကျမတို့ဆက်သွားမယ်ဒီအနာဂတ် Federal Democratic Federal ပြည်တော်စုအတွက်ဟိုအလားအလာကောင်းတွေဖော်ဆောင်မယ်ဆိုတော့အဆင့်ထိကိုနားလည်နိုင်တဲ့စိတ်နှလုံးကျမတို့နိုင်ငံရေးကောင်းဆောင်တွေမှာအများကြီးရှိဖို့လိုနေသေးတယ်လို့ပဲကျမအနေနဲ့ပြောချင်တယ်
မြန်မာမျိုးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဥဆောင်အဖွဲ့ဝင်မော်ဖရင်းမြာကတော့အစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့တက်မရော်ကနိုင်ငံတကာစံနှုန်းနဲ့အညီပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလည်းအခုလိုတိုက်တွန်းပါတယ်
ဆိုရအပြေ EAO ဘောနောတမ်တော်တွေကဒီကုလသမဂ္ဂလူ့ချေကောက်စီဆုပ်ဖြတ်ချက်မှတွေနောက်ပြီးတော့မှဒီနိုင်ငံတကာစက်ချေစညုနဲ့ညီတဲ့ဟာမျိုးတွေကိုလည်းသူတို့ရဲ့မှုထဲမှာထားဖို့တာဝန်ပြည့်ရှိတယ်ပေါ့အဲ့ဒါတွေပြပြပြောလဲဖို့လိုတယ
်ဒါအပြင်အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံတဲ့ဥပဒေနဲ့ဒလိထုံးစံတွေကိုလည်းပြုပြင်ဖို့လိုအပ်တယ်လို့တောင်းဆိုထားပါတယ်အရင်နှစ်တွေကတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့ကိုချစ်တဲ့ပွဲတွေဟော်ပြောပွဲတွေနဲ့ကျင်းပလေးရှိခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့ COVID-19 ကပ်ရောဂါကြောင့်အွန်လိုင်းဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်။ကုလသမဂ္ဂကစက်တင်ဘာလ21ရက်နေ့ကိုအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့အဖြစ်1982ခုနှစ်မှာစတင်သတ်မှတ်ကျင်းပခဲ့တာဖြစ်ပြီးအထွေထွေညီလာခံကငြိမ်းချမ်းရေးတိုးတက်ဖြစ်ထွန်းစေရေးအတွက်ဒီနှစ်မှာအကြမ်းမဖက်ဖို့နဲ့တိုက်ပွဲတွေကိုရပ်ဆိုင်းဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒီနှစ်မှာတော့ကုလသမဂ္ဂကစစ်ပွဲတွေတိုက်ခိုက်နေမဲ့အစား COVID-19 ကပ်ရောဂါကိုအလေးထားတိုက်ဖျက်ဖို့စော်ဩထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။